ဣသရေလ်ကစားနယ်စပ်ဒေသမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေစုဝေးနေကြတာနဲ့အမျှပါလက်စတိုင်းဆန္ဒပြသူ9ဦးကိုတောက်ကြနေမှာဣသရေလ်စစ်တပ်ကပစ်တက်ခဲ့တယ်လို့ပါလက်စတိုင်းစစ်ဘက်ဆိုင်ရာလူသားတွေကပြောပါတယ်။ဒီဆုံးသူတွေထဲမှာအသက်16နှစ်အရွယ်တူလည်းပါဝင်ပြီးရုံးဝင်းစက္ကအခြေအနေတွင်နောက်ထပ်ပါလက်စတိုင်း408ယောက်လည်းဒဏ်ရာရသွားတယ်လို့ဂါဇာကျွမ်းမအေးဌာနကပြောပါတယ်။အခုဒီဆုံးသူတွေနဲ့ဆိုဣသရေလ်စစ်တပ်ကပြစ်လို့ဒီဆုံးသူပါလက်စတိုင်းရေအတွက်ဟာပြီးခဲ့တဲ့သတင်းဘက်ကနေဆိုရင်28ယောက်ထဲမှနေရှိသွားပါပြီ။နေဆက်ချန်စီယိုကျိုးပေါမတော်အောင်တားဖို့အတွက်ဣသရေလ်စစ်သားတွေကမြေယုံဘုံတွေရဘာကြီးတွေကြီးအစ်စ်တွေသုံးပြီးဖြိုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကလည်းချန်စီယိုနားမှာမော်တော်ကားတိုင်ယာတွေကိုမိရှုတာကြောင့်ကောင်းကင်မှာအမဲရောင်မိခိုးလုံးကြီးဖြစ်နေပါတယ်။ပါလက်စတိုင်းဆန္ဒပြသူတွေဟာပောက်ကွဲစေတဲ့ပစ္စည်းတွေမိလောင်ဘုံတွေအများပြားနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆန္ဒပြသူတချို့ဟာနေဆက်ချန်စီယိုကိုကြော်ဖြတ်ဖို့ကြိုးစားခဲ့ကြတယ်လို့ဣသရေလ်စစ်တပ်ကပြောပါတယ်။ဣသရေလ်နဲ့ဂါဇာကမ်းရောင်ဒေသကိုပိုင်းခြားထားတဲ့ချန်စီယိုကနေမီတာ200-300လောက်အဝေးမှာပါလက်စတိုင်းဆန္ဒပြသူတွေကတဲတွေထိုးပြီးစခန်းချနေကြပါတယ်။